မလေးရှားနိုင်ငံမှာဝင်ကြီးချုပ်နာဂျစ်ဘရာဇက်ကိုငွေကြေးမတမာမှုတွေလှုပ်ထားတယ်လို့စွပ်စွဲပြီးတော့ယာရုကနေဆင်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြနေကြပါတယ်။အစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့ကိုပိုင်ဘဏ်စည်ရင်းတွေကိုဒေါ်လာ3,900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးကိုအဓိကဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တဲ့ PASI ကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါ။အာဏာပိုင်တွေတားမြစ်ထားတဲ့ကြားကပဲအဝါရောင်တွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူထောင်ထဲချီဟာဒီကနေ့လမ်းတွေပေါ်မှာဆန္ဒပြနေကြပြီးတော့နတ်ဖန်တနင်္ဂနွေနေ့အထိဆက်ပြသွားကြဖို့စီစဉ်ထားကြပါတယ်။ဆန္ဒပြပွဲကိုစီစဉ်ဆော်ဩထားတဲ့ပါစီအဖွဲ့ရဲ့ website ထဲဝင်ကြည့်လို့မရအောင်အစိုးရကပိတ်ပင်ခဲ့တယ်လို့ကွာလာလမ်ပူမြို့တော်တွေကလွတ်လပ်ရေးရှင်ပြန်မှာလူလူစုဝေးပွဲလုပ်ခွင့်ပါမစ်ကိုလည်းမပေးခဲ့ပါဘူး။ဒီကနေ့စနေနေ့ဆန္ဒပြပွဲမတိုင်ခင်တည်းကလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဝင်ကြီးချုပ်နာဂျီဘရာဇက်ကတော့သူရရှိတဲ့ငွေတွေဟာအရှိအလေပိုင်းကပေးတဲ့လက်ဆောင်ဖြစ်တယ်လို့ပြောပြီးတော့သူ့အနေနဲ့တစုံတရာအမှားမလုပ်ပါဘူးလို့ညှင်းဆန်နေပါတယ်။အဂရိလိုက်စားတဲ့ဆိုတော့သူ့အပေါ်ဆွဆွဲချက်တွေဟာလည်းမလေးရှားမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ညွန်ပေါင်းအစိုးရအပေါ်နိုင်ငံရေးအရာဖြတ်လို့ဖြက်စီးကြိုးစားတာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒေါ်လာ3,900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ဘယ်တော့မှမလုပ်ခဲ့ဘူးတဲ့ဝင်ကြီးချုပ်တယောက်အပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်တဲ့မတင်စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်ခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးချုပ်ကသူ့အပေါ်စုံစမ်းစစ်ဆေးတဲ့ရှေ့နေချုပ်ကိုတာဝန်ကနေဖယ်ရှားခဲ့ပါတယ်။ 1MDB ကုမ္ပဏီရမုံဝင်နဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းမှုကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေကိုအခြေခံပြီးတော့မလေးရှားဝင်ကြီးချုပ်ရဲ့ကိုပိုင်ဘဏ်စည်ရင်းတွေကိုဒေါ်လာ3,900ဝင်ခဲ့တယ်ဆိုတဲ့သတင်းကို Wall Street Journal သတင်းစာကြီးထဲမှာဇူလိုင်လကဖော်ပြခဲ့တာပါ။ Mr. Najib ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ 1MDB ကုမ္ပဏီဟာအကျွေးဒေါ်လာ17ဘီလီယံတင်နေပြီးတော့အဂရီလိုက်စားမှုစီမံခန့်ခွဲရေးဆိုင်ရာညံပြင်းမှုစတဲ့ဆဲဆိုချက်တွေကိုရင်ဆိုင်နေရတယ်လို့အစိုးရအေဂျင်စီတော်တော်များများရဲ့စစ်ဆေးမှုကိုလည်းခံနေရပါတယ်ရှင်။